သမ္မတဘာရှားအလာဆတ်အောက်မှာဆရာဆွေးမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုကျူးလွန်ခဲ့တဲ့အတွက်ယခင်ဆီးရီးယားပြည်သူစစ်ကောင်းဆောင်ကိုဂျာမန်တရားရုံးမှာထောင်ဒဏ်ဆက်တဲ့ဗိုလ်ထုနေ့ကချမှတ်လိုက်ပါတယ်။အသက်48နှစ်ရွယ်အယ်ဘတ်အချာ2016ခုနှစ်ကဂျာမီကိုရောက်ရှိလာခဲ့တာပါ။ပြီးခဲ့တဲ့အပတ်မှာအာဆတ်ပြုတ်ကျသွားခဲ့ပေမဲ့သူ့ကိုထောက်ခံသူတွေဟာဆီးရီးယားမှာသူတို့ကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေအတွက်ဂျာမီပါတရားရင်ဆိုင်ရတာဖြစ်ပါတယ်။မြန်မာနိုင်ငံမှုဂျုံပြုမှုနဲ့လွတ်လပ်ဖွဲ့ပြပိတ်ပင်မှုအပါအဝင်ရာဇဝမှုတွေကိုအာမေကချုပ်လွန်ခဲ့တယ်လို့ဟမ်ဘော့ဒေသဆိုင်ရာတရားဥပဒေဆိုခွင့်ရှိသူကပြောပါတယ်။အစိုးရနဲ့သဘောထားကွဲလွဲသူတွေကိုဒမတ်စကပ်စ်မှာ2012နဲ့2015ကြားချေမှုန်းခဲ့ရမှာရှာဘီယာပြည်သူစစ်ခေါင်းဆောင်အနေနဲ့သူပါဝင်ခဲ့တာဖြစ်တယ်လို့အစိုးရရှေ့နေတွေကဆိုပါတယ်။အဲဒီပြည်သူစစ်တွေရဲ့စစ်ဆေးရေးဂိတ်တွေမှာလူတွေကိုထင်းသလိုဖမ်းပြီးမိသားစုတွေကိုငွေညစ်အရဘလိုအပ်ပြီးခိုင်းဓမ္မမို့ညှဉ်းပန်းနှိပ်စက်ခဲ့တယ်လို့သူတို့ကပြောပါတယ်။ဝါရှင်တန်ခြေဆိုင်ဆီးရီးယားတရားမျှတမှုနဲ့တာဝန်ခံမှုရှိရေးအဖွဲ့ကအဲ့ဒီလူခွေရေးဖောက်ပြက်မှုတွေကိုစုံစမ်းစစ်ဆေးခဲ့ရက2023မှာသူတို့ကိုဖမ်းဆီးတရားစွဲနိုင်ခဲ့တာပါ။